မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာလာပြီးခုခံစစ်ဆင်နွှဲဖို့ NUG မြို့သားညီညွတ်ရေးအစိုးရကတိုက်တွန်းလိုက်တဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးထူးခြားစေဟောင်းနေပါဝင်နိုင်ငံတကာတိုင်ဝန်ကစိုးရိမ်နေပါတယ်ခုခံစစ်ဆင်နွှဲဖို့ကြီးညာလိုက်တဲ့အပေါ်စိတ်မကောင်းဖြစ်ရကြောင်းနဲ့ဆင်အနာသိမ့်ပြီးနောက်ပိုင်း9လလောက်အတွင်းအကြမ်းဖက်နှိမ်နှင်းမှုတွေပေါ်နိုင်ငံတကာကတုံ့ပြန်မှုပြက်ကွက်နေတဲ့အတွက် NUG နဲ့လူလူကြားစိတ်ပြက်လက်ပြက်ဖြစ်နေတဲ့အခြေအနေပေါ်နားလည်သဘောပေါက်တဲ့အကြောင်းလဲမြန်မာနိုင်ငံဆိုင်ရာထူးချံပေးကောင်စီ SCCM ကဗိုလ်ထုနေမှာထုတ်ပြန်ချက်ပြောဆိုလိုက်တာပါသူချန်ပီကောင်စီဖွဲ့ဝင်တူဖြစ်တဲ့ခရစ်စီဒိုတီကတော့အချမ်းဖက်လို့ရဟာမြန်မာပြည်သူတွေဘေးဒုက္ခကြုံနေရတဲ့အကြောင်းရင်းဖြစ်ပြီးအပြည့်မဟုတ်တဲ့အကြောင်းလည်းပြောဆိုထားပါတယ်အန်ယူဂျီရဲ့ဆုံးဖြတ်ချက်ကိုစာနာနားလည်ပေးမယ်လဲနောက်ဆက်တွဲကြုံရမယ့်ရလဒ်ဒီပေါ်မှာစိုးရိမ်ကြောင်းလည်းပြောဆိုခဲ့တာပါသူချန်ပီကောင်စီဖွဲ့ဝင်နောက်တူဖြစ်တဲ့မာဆူကီဒရူဆမန်ကလည်းအရှိတောင်အရှာနိုင်ငံများအသင်းအာဆီယံထူးခုစေရဲ့မချသေးရင်ကအပြည့်ရဖို့တိုက်တွန်းချက်ဟာလက်တွေ့ပြဿနာကိုဖြေရှင်းရမှာအထောက်အကူမဖြစ်ဘူးလို့လည်းဝေဖန်ခဲ့ပါတယ်။ NUG ကိုအချမ်းဖက်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့မြန်မာဆရာနာမဏေကတော့မချခင်ကုလသမဂ္ဂထူထူညီလာခံကျင်းပမဲ့အချိန်မှာနိုင်ငံတကာအာရုံစိုက်မှုရအောင်ကြိုးပမ်းတဲ့လုပ်ရည်အဖြစ်နဲ့တုံ့ပြန်ထားတာပါ။ NUG ရဲ့ကြေညာချက်ပေါ်ဒေသတွင်းနဲ့နောက်နိုင်ငံတချို့ကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်။